ရခိုင်မြောက်ပိုင်းမှာစစ်ရဲတပ်နဲ့အေဖွဲ့တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုအရသာထိခိုက်သေးဆုံးမှုတွေလည်းတိုးလာနေပါတယ်။မနေ့ကညနေပိုင်းမှာလည်းပုံနှောင်းမျိုးနယ်ကလတန်မြေဘေးနားကကြေးရွာမှာပြုလုပ်နေတဲ့ရှင်ပြုပွဲတစ်ခုကိုလက်နက်ကြီးကြီးကြပြီးနေအိမ်တွေမိလုံသွားခဲ့သလိုအရသာသေဆုံးထိခိုက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မြောက်ပိုင်းကပုံနှောင်းမျိုးနယ်လက်မဆိုင်ကြေးရွာတွင်မနေ့ကည12နာရီလောက်မှာလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်အသက်26နှစ်မျိုးသမီးတို့သေဆုံးပြီးတဦးဒဏ်ရာရရှိကနေအိမ်တချို့မိလုံသွားခဲ့တယ်လို့လက်မဆိုင်ကြေးရွာသားတဦးကပြောပါတယ်။
ဒီမှာအစုပ်ပွေးရှိတဲ့ဆရာနာမည်ကြတဲ့ဆရာနာတဲ့လူကြီးတွေအရှင်ကိုနေကိုအဘိုးပေါ်တဲ့အရှင်ကဒီမြန်မာတဲမလို့နေပြီးကဆဲလာတော့မုန်းကြီးမြင်လို့ပိုက်ကြီးလို့ဆိုလို့ဝါယူစားတယ်ဒီဒီရှင်လက်လက်ကြီးတွေပိုက်တော့ဒီမင်းကလေးတယောက်မရှိဘူးသူဒီဒီမိမတယောက်ဒီဖုန်းလေးနောက်ပြီးရင်အဲမောင်ရှင်မင်းနောက်မောင်ရှင်ရင်ရှင်လောက်တယောက်အပေါင်းမှာဒီမင်းဆန်ပြည်တန်ရရဲနောက်ဒီမိလုံကိုရေကဘော်ရီပါရီတိုက်တာဒီအကုန်လုံးမိလုံကိုရေနောက်ဝေါ်လေးတကောင်ကျွန်တော်တို့ပြေဆုံးပေါ်ရီ
လက်မဆိုင်ကြည့်ပါဟာပုံနှံကျုံမျိုးရဲ့မြောက်ဖက်68မိုင်လောက်အကွာဝေးကလတန်မြေကမ်းဘေးမှာရှိပြီးမနေ့ကပြစ်ခတ်မှုတွေကြောင့်ဒေသခံကြေးရွာသူကြေးရွာသားတွေကြောက်လန့်ထွက်ပြေးနေကြတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီမြန်မာတဲမတော်ကတော့အမြဲတမ်းကျွန်တော်တို့နေပြည်တော်တဲပြည်ဆိုရင်တော့ရွာပေါ်တွေထိုင်လန့်ကြီးအခုတော့ကျွန်တော်တို့ရွာကဒီလိုင်းနတ်စမမလေးဝင်လို့တင်းချုပ်တဲ့သူတွေလည်းရှိတယ်။နောက်နေပြီးအဲ့လိုဆိုရင်ကျွန်တော်တို့ဟိုမှာလူတုံကချိမင်မဆိုင်ဘူးအကုန်လုံးမိမတွေကခရင်းကြီးကြောင်းနေရတယ်
။မနေ့ကပြစ်ခတ်မှုဟာကလတန်မြေတွင်းမှာရှိတဲ့တပ်မတော်ရေတပ်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပြီးရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့အဲ့ဒီနီးနားမှာတိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာတပ်မတော်ပြောခွင့်ရသူတွေကိုမေးမြန်းဖို့ဆက်တွေ့ခဲ့ပေမယ့်ဖုန်းလက်ခံဖြေဆိုခွင့်ရှိမရှိပါဘူး။ရခိုင်မြောက်ပိုင်းမှာပြစ်ခတ်မှုတွေကြောင့်ရဲသားတွေတေဆုံတိုင်းမှာတပ်မတော်ဘက်ကတော့သူတို့အနေနဲ့အကြောင်းမေးပြစ်ခတ်တာမဟုတ်ပဲရခိုင်လက်နက်ကန်တွေကရွာတွေကိုရှေ့ပြုတ်ပြီးလှုပ်ရှားတာကြောင့်ပြန်လည်ပြစ်ခတ်ရမှာရဲသားတွေထိခိုက်ရတာဖြစ်တယ်လို့ဖြေကြားလေးရှိပါတယ်။စီရင်တိမှနေတဲ့ဒေသတွေမှာရာသားတည်ဆုံမှုတွေနဲ့မတရားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်အင်တာနက်လိုင်းတွေပြန်ဖွင့်ပေးသင့်တယ်လို့သတင်းမီဒီယာတွေကလည်းလွတ်လပ်စွာသတင်းယူခွင့်ပေးသင့်တယ်လို့ရသေးတောင်မျိုးနယ်မျိုးသားလွတ်တော်မှဥက္ကင်မောင်လက်ကပြောပါတယ်
။ဒါကတော့လူခွင့်ဆွတ်ဆုံးတာပဲ။ဒီဟာကြတော့ဟိုဟာတတိယဆုံးနဲ့အစိုးရတူတူနဲ့ဆိုင်တာ။သတင်းကြီးစမှုသတင်းရယူမှုကသူတို့တို့မှာခွင့်ရှိတယ်။ဆိုတော့ဒီဟာလိုက်ခွင့်ဖို့ဟိုဟာအစိုးရမှာတာဝန်ရှိတယ်။အမလေးဒီလိုမတော်မတရားမှုတွေဒီလိုပြစ်ဆုံးမှုတွေကိုပုံပြီးကောက်ဘူးသူတနေ့မောက်ရှာထားတော့နောက်ွယ်မှာဖွေရမှာဒီလိုမျိုးပြစ်ရှင်လို့ရှင်းနေကြတာနောက်ဒီအနေထိုင်ပြီးတိုးပြီးတော့ဖြစ်ပေါ်လာတာဒီဟာနဲ့တက်မတော်မတရားလုပ်တဲ့လူတွေကဒီအလင်းကိုကြောက်တာသူတို့ကအဖောက်မှာပဲလုပ်ရှင်တော့မီဒီယာတွေဖွင့်ပြဖို့လိုတယ်ဒီနေ့မီဒီယာရောဒီလိုက်မီဒီယာရောအင်တာနက်ရောဖြစ်နိုင်နိုင်ငံတကာအသင်းကြီးဌာနတွေတွေခေါ်ပြီးတော့ဖွင့်ပြလိုက်
ရခိုင်မြောက်ပိုင်းကပုံနှံကျောင်းမြို့နယ်ပါဝင်မြို့နယ်တချို့ကိုလုံခြုံရေးအရအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုညမထွေရမင်းပုံမှတ်တလေးလေးထုတ်ပြန်ထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေတည်င်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ